တရုတ်နိုင်ငံအထူးတန်ကိုယ်စားလှယ်စွန်ကော့ရှန်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်းဆောင်နေသားမကအခြားနိုင်ငံရေးအင်အားစုတွေနဲ့ပါတွေ့ဆုံမှုကို NUG အမျိုးသားညီညွတ်ရေးအစိုးရကတိုက်တွန်းလိုက်ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်မြောက်ဖြစ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းပူဂျုံမူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမယ်လို့စစ်ကောင်စီပြောခွင့်ရကအတည်ပြုထားပါတယ်။အာဆီယံအသင်းနဲ့တရုတ်နိုင်ငံတို့မကြခင်ထိပ်သီးအစည်းအဝေးပဲကျင်းပဖို့ရှိနေခြင်းမှာဖြစ်ပေါ်လာတဲ့တရုတ်အထူးတန်ကိုယ်စားလှယ်ရဲ့ခရီးစဉ်နဲ့ပတ်သက်လို့ NUG နိုင်ငံရေးဝန်ကြီးဒုဝန်ကြီးဖြစ်တဲ့ဦးမိုးစောဦးကို VOA ကိုဝင်းမင်းကမေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်
။လာမယ့်ဒီလအကုံတော့မှာဒီအာဆီယံနဲ့တရုတ်နဲ့ Policy Summit ရှိတယ်။ဒီ Summit မှာမြန်မာပြည်နဲ့ပြည်တော်မှာတက်မဲ့ကိုယ်စားလှယ်ကိစ္စလည်းပါတယ်လို့သိရတယ်ပေါ့လေ။အဲ့တော့ကိုယ်လည်းစာကုန်ရေးကိစ္စတင်ပတ်သက်ပြီးတော့လည်းဆွေးနွေးမယ်ဆိုရင်အကြောင်းလည်းကျွန်တော်တို့ကြားရပါတယ်။ပေါ်ရတဲ့ချက်ကတရုတ်ကတတိအထူးကုသလကလာရောက်ပြီးတော့ဆွေးနွေးတဲ့အခါမှာမြန်မာပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုတော့ထပ်တွင်းစဉ်းစားဖို့လိုမယ်လို့ထင်ပါတယ်။နောက်တစ်ခုကတကယ်မြန်မာပြည်ရဲ့ကိုယ်စားပြုခုပေါ့လေ။ကျွန်တော်တို့ NUG ဒီအမျိုးသမီးတွေဆိုရရဲ့အခန်းကဏ္ဍလည်းထပ်တွင်းစဉ်းစားဖို့လိုပါတယ်။အဲ့တော့မြန်မာပြည်ပြည်ထောင်စုတွေကိုဖြည့်ဆည်းဖို့ကြိုးစားရတယ်ဆိုလို့ရှိရင်သက်ဆိုင်သူအားလုံးနဲ့လည်းဒါထိတွေ့ဆက်ဆံပြီးတော့ပြောဆိုဖို့လုံလည်လို့ရှင်းစားပါလိမ့်ခင်ဗျ။
ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာပြည်ပကနေပြီးတော့ပါနော်ဆွေးနွေးလာမှုတွေဘယ်လောက်ရှိရှိထားလဲ
ကျွန်တော်တို့အစိုးရကတော့ direct ဆွေးနွေးတွေ့ဆုံတာမျိုးတော့အခုထိတော့မရှိပါဘူး။တစ်ဆင့်ပေါ့လေကြားတာတစ်ဆင့်တရင်စကားတွေကြားတာတွေရှိပါလိမ့်
။အဲ့တော့အခုခီးစင်ကတော့ဘာတွေဖြစ်လာမယ်လို့ပြောနေတယ်
။ဒီ business question ပြီးခဲ့တဲ့တစ်ခေါက် August လုံးကအဲ့ဒါကိုကြောက်လာကျွန်တော်တို့ဒီပေါ့နော်အဲ့ခီးစင်နဲ့ပတ်သက်ပြီးတော့ဒီတရုတ်ကတည်းကသတင်းထုတ်ပြန်တော့မှပဲကျွန်တော်တို့ကသိရတယ်ပေါ့လေဒါပေမဲ့လို့ဒီဘက်စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာကိုကျွန်တော်တို့မကြားမိဘူးပေါ့အဲ့တော့ကျွန်တော်ကြားတဲ့သတင်းတွေရဆိုလို့ရှိရင်တော့ဒါဆွေးနွေးပွဲကပြည့်ပြီးတော့အစီအမပြေခဲ့ဘူးပေါ့လေတရုတ်ကနေလည်းသူတို့လိုချင်တဲ့ကလပ်တွေကိုမရခဲ့ဘူးဆိုပြီးတော့ဟိုကြားရတယ်ပေါ့နော်တော့ဒီတစ်ခေါက်ထပ်လာတဲ့အခါမှာဘာတွေထူးကြမလဲဘာတွေထပ်ပြီးတော့သဘောတူညီမှုတွေရမလဲပေါ့ကျွန်တော်တို့စောင့်ကြည့်နေပါတယ်အခုဒီစီးစဉ်ကဘာပဲဖြစ်ဖြစ်ကမြန်မာပြည်သူပြည်သားတွေအကျိုးစီးပွားကိုအမှန်တကယ်ပေါ့ရည်ရွယ်တယ်ဆိုလို့ရှိရတော့ဒီသက်ဆိုင်တဲ့သူတွေအားလုံးနဲ့အထူးပြည်ပြီးတဲ့တွေ့ဆုံနိုင်ခွင့်ရဖို့ကိုစူးစမ်းနေတယ်
ဟုတ်ကဲ့နောက်အကြခင်ပါလေဒီထိုင်းဒူဝန်ကြီးချုပ်လာဖို့ရှိတယ်လို့ကြားပါတယ
်ဟုတ်ကဲ့ထိုင်းဒူဝန်ကြီးချုပ်လည်းလာမယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ကြားမိပါတယ်အဲနောက်တစ်ခါဒီဂျပန်ရဲ့ဒီလိုဆက်ဆက်တာပါလေ။လာရောက်တယ်ပေါ့။အခုဂျပန်ကျမှာအခုလိုပဲပေါ့လေ။တရုတ်ကဂျပန်ကထိုင်းရောကိုယ်စားလှယ်တွေလာရောက်တယ်ဆိုတော့ထူးခြားမှုတစ်ခုတော့ရှိမယ
်။ဟုတ်ကဲ့။အဲ့တော့ထိုင်းကျွေးဝင်ရုံအဓိကဘာပြောမယ်လို့ကြားထားလဲ
။လာတဲ့ခါမှာအက်စထရာဇနကာပေါ့လေ။ဒီကာကွယ်ဆေးတွေလူတန်းများဆိုတဲ့ကိစ္စတော့ကြားမိပါတယ်။တခြားကိစ္စတော့ဘာအကြောင်းရှိလဲဆိုတော့သိစားမကြားမိသေးပါဘူ
း။ဟုတ်ကဲ့။အခုဒီတရုတ်အာဆီယံအစည်းအဝေးမတိုင်ခင်ဖြစ်လာတဲ့အတွက်အာဆီယံနေနဲ့တရုတ်စကားပါဖို့ရောဖြစ်ဖို့အလားအလာရှိတာ
အာဆီယံနေနဲ့ကတော့ခုကတော့ကမ္ဘောဒီးယားကတောင်းတော့ခုလွှဲပြောင်းရယူလိုက်ပြီအဲ့တော့အခုဒီအစီအဝေးဆိုလို့ရှိရင်ဒီကမ္ဘောဒီးယားရဲ့ဥဆောင်ပြီးတော့ဆောင်ရွက်တယ်ဆိုပြီးတော့သိရပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ပြောချင်တာကတော့ပြီးခဲ့တဲ့ summit ပေါ့အာဆီယံထိပ်သီးအစီအဝေးပွဲမှာလည်းစကားဆိုင်တောင်းတော့ကိုဖိတ်ကြားမှုမရှိခဲ့ဘူးတော့အဓိကအကြောင်းရင်းကတော့ဒီအာဆီယံရဲ့ဒီအချက်ငါချက်ပါတဲ့ဒီပုံသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့နေရာမှာအမြဲတမ်းအားနေကြတာရှိတယ်။နောက်ကကျွန်တော်တို့ကနိုင်ကလည်း NUG အနေနဲ့ကအာဆီယံစီးပွဲဆိုတဲ့ဟာကတကယ်နိုင်ငံကိုကိုယ်တော်ပြုတဲ့ခေါင်းဆောင်တွေပဲတက်ခွင့်ရတာဖြစ်တဲ့တကြောင်ကျွန်တော်တို့အစိုးရရဲ့ခေါင်းဆောင်ပဲတက်ခွင့်ရှိတယ်ဆိုပြီးတော့စာပေးပို့ပြီးတောင်းဆိုခဲ့တာရှိပါတယ်။နောက်ခုလည်းကျွန်တော်ထပ်ပြီးတော့ပြောချင်ပါတယ်။အခုလက်ရှိကမဲ့အာဆီယံရဲ့ဒီစီးပွေးတွေပေါ့နော်တတိယနံပါတ်ဖြစ်ဖြစ်တခြားပြည်နယ်နံပါတ်ဖြစ်ဖြစ်ပေါ့လေတိုင်းပြည်ကိုတကယ်ကိုစားပြုတဲ့ကျွန်တော်တို့ NUG ဆိုရရဲ့ခေါင်းဆောင်တွေကိုပဲဖိတ်ကြားတင်ပါတယ်ဒီလိုဖိတ်ကြားမှတဲ့တကယ်တိုင်းပြည်ကိုကိုစားပြုမှုအပြင်ကိုတကယ်တတိယတမဖြစ်ဖြစ်နေတဲ့အခြေအနေတွေပတ်သက်ပြီးစမ်းမှန်ကန်ကန်ဆွေးနွေးနိုင်မယ်လို့ထင်ကြည့်ပါတယ
်ဟုတ်ကဲ့ဒီနေရာမှာကိုဗစ်ဒီအစရတနကကာကွယ်ဆေးကူညီမဲ့အပိုင်းပေါ့နော်ဒီလူသားချင်းစာနာမှုဆိုင်ရာကိစ္စကိုအခု American Royal Tenement House Veritasan လာကလေးကစလိုက်တာကအခု Japan မြေကြီးဆိုင်ရာထူဆန်ပေါ့နော်မြန်မာနိုင်ငံတက်ဖဆာကာဝါကလည်းဒီရခိုင်ပြည်နယ်မှာဒီလူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့ကြားရခါကြတော့အဲ့ဒီပုံမှာရောဘယ်လိုသုံးသပ်မိလဲ
နိုင်ငံတကာဒီလက်တော့မြန်မာပြည်သူပြည်သားတွေရဲ့လူသားချင်းစာနာမှုအခုညီတဲ့ပတ်သက်ပြီးတော့သူတို့ဒီနယ်နေရာမျိုးစုံနဲ့စူးစမ်းဆောင်ရွက်နေတာရှိပါတယ်ဒါကျွန်တော်တို့ဆိုရတယ်လေဒါညီနိုင်ဆွေးနွေးမှုတွေတိုင်မြှုပ်တွေတဲ့တစ်ဖက်ကရှိနေပါတယ်အဲ့တော့ကျွန်တော် တို့အနေနဲ့ကတော့ဒါအကောင်းဆုံးဖြစ်ဖို့ကတော့ကြိုးစားတော့မှာဖြစ်ပါတယ်ဒီလိုတန်းရက်ကဏ္ဍမှုကိစ္စတွေဆိုတော့အားလုံးဝိုင်းဝန်းပြီးတော့မှဆောင်ရွက်မှာဖြစ်တဲ့တကြောင်ဒါနိုင်ငံသားရဲ့ဆောင်ပုံတွေကိုလည်းကျွန်တော်တို့ကအများအကြီးတိုင်ရောပြီးတော့သဘောတူခဲ့တာတွေရှိပါတယ်အဲ့တော့ဒီဆောင်ကစီထိုးတဲ့လုပ်ငန်းကိုတတိုင်းပြည်လုံးကိုဖြစ်စေခြင်းနဲ့အဲ့ဒီဆက်နဲ့ပတ်သက်ပြီးတော့စကားစပက်ကတည်းကလည်းကအပေါင်းအဝေးဖွဲ့စည်းခြင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုမယ်
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဦးမစောဆရာ